VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကျွန်မဆူမြတ်မောင်ပါဗြိတိန်နိုင်ငံ Oxford တက္ကသိုလ်သုတေသီအဖွဲ့ကကိုဗစ်နမူနာတချို့ကိုစမ်းသပ်ကူးသခဲ့တာမှရလကောင်းနေတွေ့ရှိခဲ့တဲ့ Dexamethasone ဆေးဟာမြန်မာနိုင်ငံမှာအလွယ်တကူဝယ်ယူနိုင်တာကြောင့်လွယ်လွယ်တောက်ကြမှာစိုးရိမ်နေလို့ဗြိတိန်ကဝါရင်ဆရာဝန်ကြီးတယောက်ကတတိပေးလိုက်ပါတယ်အသက်ရှူဆက်တတ်ထားရတဲ့ COVID လူနာတချို့နဲ့ Oxygen Pipe တတ်ထားရတဲ့ COVID လူနာတချို့ကို Dexamethasone ဆေးပေးခဲ့တာမှအခြေအနေပြန်ကောင်းလာတာကိုသုတေသီတွေတွေ့ရှိခဲ့တာပါ။ဒါကြောင့်ဒီဆေးရဲ့အာနိသင်နဲ့ဘေးထွက်ဆိုးကျိုးတွေအကြောင်းကို British နိုင်ငံ London မြို့မှာလူထုကျန်းမာရေးဆိုင်ရာအထွေအကျုံအနည်း30ကျော်ရှိခဲ့တဲ့အငိမ့်စားဆရာဝန်ကြီးဒေါက်တာကိုကိုကိုမေးမြန်းထားပါတယ်
။ Dexamethasone ကတော့သူက Corticosteroid ပေါ့လေ။လောလောကူကူရနိုင်တဲ့ဆေးတစ်မျိုးပါ။သူ့ရဲ့အဓိကအာနိသင်ကဘာလဲဆိုတော့အယောင်ကိုင်းနေကြစီတဲ့တက်တီပါအဲ anti inflammatory effect ကြတော့ဒါတွေကိုဘယ်မှာသုံးလဲဆိုတော့ဟာလား arthritis အယိုးနာနာရာတို့အဆင့်နာရာတို့မှာဟာလားအယောင်အကိုင်းပျောက်စေတဲ့ဆေးတွေနဲ့ first line treatment နဲ့မရတဲ့သူတွေအတွက်ကိုဒီ steroid တွေကိုသုံးကြတာပေါ့ခင်ဗျနော်အဲ့တော့ဒီ steroid က first stage မဟုတ် second stage မှာသုံးကြတဲ့ဆေးမျိုးဖြစ်ပါတယ်
ဟုတ်ဆရာအဲ့တော့ covid လူနာတွေကိုဒီဆေးပေးလိုက်တဲ့အတွက်ကြောင့်မလို့ဒီသူတို့ရဲ့အသက်ရှူလမ်းကြောင်းတွေမှာရောင်ရမ်းနေတာတွေကကျသွားတယ်အဲ့ဒါကြောင့်မလို့သူတို့အခြေအနေပြန်ကောင်းလာတာလားဆရာ
အဲ့ဒါဟုတ်ပါတယ်အဲ့ဒီအယောင်ကျသွားတဲ့ပုံမျိုးပါအင်္ဂလန်ဘာပေါ့လေ UK မှာ stroke mentor ဆေးရုံမှာ55နှစ်အရွယ်ရှိတဲ့အမျိုးသမီးတူဟာနော်ဟို ICU ပေါ့လေ intensive care unit ထဲမှာရောက်နေပြီးတော့ ventilator ပေါ်မှာအသက်ကိုလွတ်နေရတဲ့အချိန်မှာသူတို့ကဒီသူ့ရဲ့အဆုတ်ကလည်းယောဂပိုးကြောင့်မူရောင်ကိုင်းနေတယ်အဲ့ခါအကြည့်ချွဲနေတဲ့ခါပြည့်ညံ့နေတာကိုတွေ့ရတဲ့အခါမှာနောက်ဆုံးအနေနဲ့သူတို့ဒါ Dexamethasone ကိုသုံးမယ်ဆိုပြီးတော့စမ်းသုံးကြည့်မယ်ဆိုပြီးတော့သူ့ရဲ့ယောက်ျားကိုအဲခွင်တောင်းပြီးတော့သူတို့သုံးလိုက်တဲ့အချိန်မှာဒီမျိုးသမီးက12ရက်နေတဲ့ခါမှာပြန်ကောင်းလာတယ်ဆိုတာကိုတွေ့လိုက်ရတယ်။အဲဒါကြောင့် Dexamethasone ကဒီအယောင်ကိုင်းတွေကိုပျောက်စေတဲ့ဆေးဒီမှာ coronavirus infection မှာထိရောက်တယ်ဆိုပြီးတော့ဖြစ်လာတဲ့သတင်းပါ
။နောက်တစ်ခုကဒီ Dexamethasone ဆေးက steroid ဆေးတစ်မျိုးဖြစ်ပါတယ်ဆိုတော့သူ့ရဲ့ဘေးထွက်ဆိုးကျိုးတွေရောဘာတွေရှိပါလဲရှင်။
အဲ့ဘေးထွက်ဆိုးကျိုးတွေပြောရမယ်ဆိုလို့ရှိရင်တခါတည်းဒီဆေးကြောင့်မို့ immunity ကိုကျစေတတ်တယ်ဒီဆေးရောဂါတောက်လိုက်တယ်ရှင်။အဲ့ဒီ immunity ကျသွားလို့ရှိရင် immune system ကထိခိုက်လာတဲ့အခါမှာယောဂါပိုးတွေကပို့ပြီးတော့ဖြစ်စေနိုင်တယ်။အသေးရောင်ယောဂါတို့ level G ယောဂါတို့ osteoporosis အယိုးပြော့တဲ့ယောဂါတို့တော့သူကမလိုအပ်ဖက်နဲ့သုံးတဲ့အခါမှာဖြစ်စေတယ်။အဲ့တော့ဒီ steroid ကိုသုံးမယ်ဆိုရင်လိုအပ်တည်တဲ့ပုံပြီးမသုံးသင့်ပါဘူးအမြဲသုံးလို့မရပါဘူ
းနောက်မြန်မာနိုင်ငံအပါအဝင်ပေါ့နော်ဒီဖွံ့ဖြိုးဆဲနိုင်ငံတွေမှာဈေးသက်သက်တာတာနဲ့ရနိုင်တဲ့ဆေးမျိုးဖြစ်ပါတယ်ဒီ Dexamethasone ဆိုတဲ့ဆေးကအဲ့တကယ်သာဒါ COVID လူနာတွေကိုကုလို့ထိရောက်မှုရှိမယ်ဆိုလို့ရှင်ဒါဆရာဝန်တွေအတွက်အားတက်စရာဖြစ်တယ်လို့ဆရာမြန်မာလားရှင
်ဆရာဝန်တွေအတွက်အားတက်စရာဖြစ်ပါတယ်ဆရာဝန်တွေဆိုတာကဆေးတွေကိုသူတို့ကအမြဲတမ်းသိထိတွေ့နေတဲ့ဆရာဝန်တွေဆိုတော့ဒီဘယ်လိုယောဂဘယ်လိုလူနာမျိုးမှာဒီဆေးသုံးရမယ်ဆိုတာဆရာဝန်တွေကသိကြပါတယ်အဲဆရာအနေနဲ့စိတ်ပူတာကတော့ဟလာဟိုတလောကတခါတဲ့စပိခါစာကိုရိုနာဗိုင်းရပ်စ်ပိခါစာကဟိုက်ဒရိုဆီကလိုရကွင်းဟာကောင်းတယ်ဆိုတော့ဖြစ်လာတဲ့ချိန်မှာလူတွေကဟိုက်ဒရိုဆီကလိုရကွင်းရန်ကုန်မှာတခါတဲ့ဆေးလက်မှတ်မလိုဘဲနဲ့ဝယ်လိုက်တာဘယ်ဆေးဆိုင်မှမရှိတော့ဘူးဖြစ်သွားတယ်နော်အဲ့တော့ Dexamethasone ဆိုတဲ့စကားလေးထွက်လာတဲ့အတွက် Dexamethasone တွေများလိုက်ဝယ်ပြီးတော့တောက်ချင်တဲ့တောက်နေရရင်ဒုက္ခရောက်ကုန်တော့မယ်ဆိုတာဒီသူတွေဘေးထွက်ဆိုးကျိုးတွေကိုလူတွေသိစေချင်ပါတယ်ဒါတွေဟာဆရာဝန်တွေသုံးတဲ့ဆေးပါဆရာဝန်တွေကလိုအပ်တဲ့လူနာမှာအသက်ကျတဲ့ဆေးအနေနဲ့သုံးတဲ့ဟာပါဆိုတာသိစေချင်ပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်လာတဲ့ဟာပါ life saving အတွက်ဒီ Dexamethasone ကြောင့်အသက်တွေပြန်ရှင်လာတော့မယ်ဆိုတာကိုသိလိုက်ရတဲ့အတွက်ဝမ်းသာမိပါတယ်အဲ့ဒါကတော့ကောင်းတဲ့ဘက်ကပေါ့လေဆိုးတဲ့ဘက်ကခုနပြောသလိုပေါ့လေဒီဆရာဝန်ဆေးလက်မှတ်မလိုဘဲနဲ့ဝယ်ကြတဲ့နိုင်ငံတွေမှာဝယ်လို့ရတဲ့နိုင်ငံတွေမှာဆိုလို့ရှိရင်လူတွေကအဲ့မသိဘဲနဲ့ဝယ်ပြီးသုံးနေကြပါဘူးစိတ်ပူတာပါအဲ့ဒီအတွက်ကြောင့်မို့တခါတည်းသူရဲ့ဆိုးဘေးထွက်ဆိုးကျိုးတွေကြောင့်မို့လူတွေဒုက္ခရောက်တာပါဘူးပဲသတိပေးကြပါတယ်လို့
ဗြိတိန်နိုင်ငံလန်ဒန်မြို့မှာလူထုကျန်းမာရေးဆိုင်ရာအထွေအကျုံအနည်း30ကျော်ရှိခဲ့တဲ့အငိမ့်စားဆရာဝန်ကြီးဒေါက်တာကိုကိုကိုမေးမြန်းခဲ့တာဖြစ်ပါတယ်ရှင်ကျွန်မဆူမြတ်မောင်ပါ